gün neyse kim gençin cavazi dün yitta suanga baluan ninja.
အမေရိကကလူတွေမြန်မာနိုင်ငံသွားကြတာများလာတယ်လို့မြန်မာနိုင်ငံကလူတွေလည်းအမေရိကလာတာတော်တော်များပါတယ်။ရွှေလန်းငွေလန်းတွေပေါက်ပြီးနှစ်နိုင်ငံလမ်းပွင့်လာပြီလို့ပြောနိုင်ပါတယ်။ဟိုတုန်းကဆိုရင်ပိတ်ပင်တားဆီးမှုတွေနဲ့ဖြစ်လို့နှစ်နိုင်ငံဆက်ဆံရေးအဆင်မပြေသလိုအကြောင်းမျိုးမျိုးနဲ့သွာလာလက်ပတ်သူတွေလည်းအတော်နေပါတယ်။အမေရိကန်သမ္မတကြီးကိုယ်တိုင်လည်းမြန်မာနိုင်ငံကိုရောက်ခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားတွေကိုလည်းမကြာခဏစုံပြစ်နေလို့ကောင်းမြတ်တဲ့ရည်ရချက်တွေနဲ့လမ်းပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ကမ္ဘာလက်ခီးတဲ့တွေနဲ့အတူအမေရိကတခွင်အလဲအပတ်ဝင်ရောက်လာကြတဲ့မြန်မာတွေကိုဆုံရတတ်ပါတယ်။တနစ်တာပြင်ပမှုတွေကိုဖြေဖြောက်နိုင်ဖို့ခီးသွားကြတယ်လို့အလုပ်ကိစ္စနဲ့အထွေထွေဘုဒ္ဓရကြည်ဖို့လဲကမ္ဘာနေရာအနှံ့ခြေစမ်းကြတာဖြစ်ပါတယ်။မြန်မာတွေကိုအခုလိုဆုံဖြည့်ရလို့ကမ္ဘာလက်ခီးသွားလုပ်ငန်းတွေမှာအခြားနိုင်ငံများနီးတူမြန်မာတွေရင်ပေါင်တန်းလာနိုင်ကြောင်းအရေးလက္ခဏာတွေဖြစ်ပါတယ်။ကမ္ဘာနဲ့ဆက်တွေ့ကြတဲ့နေရာမှာခီးသွွားလုပ်ငန်းကလည်းအရေးပါတဲ့ကဏ္ဍတစ်ခုမှာရှိနေတဲ့အကြောင်းနိုင်ငံတကာစီးပွားရေးပညာရှင်တွေသိကြပါတယ်။ကျောင်းတဲ့ပညာသင်ကြတဲ့လူငယ်လူရွယ်တွေကလည်းတွေ့မြင်နိုင်ပါတယ်။ဝင်ဖို့အလွန်ခက်ခဲပြီးဈေးအလွန်ကြီးတဲ့တက္ကသိုလ်ကြီးတွေမှာမြန်မာနိုင်ငံတော်ရဲ့အလံကိုလည်းအခြားနိုင်ငံများနီးတူလွှင့်တင်ထားပါတယ်။ဒီတက္ကသိုလ်မှာမြန်မာကျောင်းသူကျောင်းသားတွေရှိတဲ့ဆိုတဲ့သင်္ကေတဝင်ဖြစ်ပါတယ်။အလွန်မင်္ဂလာရှိတဲ့မြင်ကွင်းတစ်ရပ်ပင်ဖြစ်ပါတယ်။ပညာရေးဆိုတာလူအဆင့်အတန်းပတ်ဝန်းကျင်နဲ့နိုင်ငံရဲ့အနာဂတ်ကိုပြောင်းလဲစေမယ့်မရှိမဖြစ်လိုအပ်တဲ့အရာတစ်ခုဖြစ်ပါတယ်။ပညာတတ်များရင်တိုင်းပြည်တိုးတက်မယ်။ပညာတတ်နည်းရင်ဆင်းရဲမယ်လို့ဆိုနိုင်ပါတယ်။အမေရိကအပါအဝင်ကမ္ဘာနိုင်ငံတိတိကတက္ကသိုလ်တွေကလည်းပညာသင်ကျင်သူများအတွက်လမ်းဖွင့်ပေးထားပါတယ်။အချင်းချင်းဆုံးဖြစ်အောင်ဆောင်ရွက်ပေးတဲ့တက္ကသိုလ်ဝန်ထမ်းတွေကလည်းပေါ်ရွေကြပါတယ်။လိုအပ်တဲ့သက်ဆိုင်ရာ information တွေကိုသက်ဆိုင်ရာကောလိပ်တက္ကသိုလ်တွေရဲ့website တွေမှာတွားရောက်ရှာဖွေမြင်းမြန်းနိုင်ပါလေမိဘကငွေကြေးတက်နိုင်လို့လာတဲ့သူတွေစကောလာရှစ်ရလို့လာတဲ့သူတွေဘယ်လိုပဲလာလာပညာရေးအတွက်ဖြစ်လို့ကောင်းသောလာခြင်းပင်ဖြစ်ပါတယ်အားလုံးကလည်းလှိုက်လိုက်လဲလဲကြိုးဆိုကြပါတယ်တကယ်တော့တက္ကသိုလ်ကြီးတွေဖွင့်ပြီးပညာသင်ကြားပေးနေတဲ့ဆိုတာပညာတတ်တွေလူတော်လူကောင်းတွေမွေးထုတ်ပေးနေတာဖြစ်တယ်လို့တခြားတစ်ဖက်မှာလည်းပညာရေးကိုအခြေခံအကြောင်းပြုပြီးတန်းကြီးရဲ့စီးပွားရေးကိုတိုးမြင့်နေတာလည်းဖြစ်ပါတယ်။အစိုးရတွေကိုယ်တိုင်ကဒီကိစ္စအတွက်ကူညီထောက်ပံ့မှုတွေနဲ့အချင်းပြေအောင်ဆောင်ရွက်ပေးကြတာဖြစ်ပါတယ်။တန်းကြီးတပြည်ဘယ်လောက်တိုးတက်တယ်လဲဆိုတာစီးပွားရေးတစ်ခုတည်းကြည့်လို့မရပါဘူး။ကောလိပ်တက္ကသိုလ်တွေဘယ်လောက်များများဆဆရှိနေတယ်လဲ။စာကြည့်တတ်ကြီးတွေဘယ်လောက်ရှိတယ်လဲ။စာဖတ်တဲ့လူဦးရေဘယ်လောက်များတယ်လဲဆိုတာတွေကိုလည်းခြုံငုံကြည့်ရမှာဖြစ်ပါတယ်။ပုဂ္ဂလိကစီးပွားရေးသမားတွေလည်းရောက်လာကြပါတယ်။နှစ်နိုင်ငံအတွင်းမှာသူစီကဘာတွေလိုအပ်တယ်လဲ၊ကိုယ်စီကဘာတွေတင်သွင်းနိုင်တယ်လဲဆိုတာလည်းအရေးပါတဲ့ကိစ္စများပင်ဖြစ်ပါတယ်။ဟိုတုန်းကဆိုရင်အမေရိကကိုတင်သွင်းတဲ့မြမဆန်ကိုလူကြိုက်များပါတယ်။ဆန်ထုတ်လို့မှုကလည်းအစိုးရဗန္ဓာအတွက်အကျိုးအမြတ်များစွာကိုလှုပ်ဆောင်ပေးနိုင်ခဲ့ပါတယ်။နောက်ပိုင်းမှာခေတ္တစနစ်တွေပြောင်းပြီးကတောင်းကနင်းဖြစ်လာတဲ့မြမနိုင်ငံကြီးနဲ့အတူမြမဆန်ထုတ်လို့မှုလည်းရခင်လိုကောင်းအောင်မလုပ်နိုင်တော့ပါဘူး။မြမဆန်နေရာမှာတခြားနိုင်ငံတွေကဝင်ရောက်လာခဲ့ပါတယ်။အခုလိုတိုးတက်ပြောင်းလဲလာပြီဖြစ်တဲ့ခေတ်အခါမှာမြန်မာတွေကိုယ့်နေရာကိုပြန်ယူကြတာအလွန်သိမ့်မြတ်လှပါတယ်။လူသားတိုင်းမှာကိုယ်ပိုင်အရေးချင်းကိုယ်ပိုင်ခွင့်ရေးကိုယ်ပိုင်လွတ်လပ်ငြိမ်းချမ်းမှုတွေတရားမျှတမှုတွေမွေးရပါရှိနေစမြဲဖြစ်လို့ကိုယ်တိုင်းကြီးကိုယ့်လူမျိုးတွေကောင်းဖို့ရည်အတွက်နိုင်ငံတကာနဲ့ရင်ပေါင်တန်းတဲ့နေရာမှာရခင်ကလေးကရှိနေတဲ့ကိုယ့်နေရာကိုယ့်တန်ဖိုးတွေကိုကိုယ်တိုင်ပြန်ယူမှပဲရမှာဖြစ်ပါတယ်။မြတ်ဗုဒ္ဓဟောကြားတော်မူတဲ့အနိယမတရားတွေထဲမှာစန့်ကျင်ပေများဖြစ်တဲ့မွေးဖွားခြင်းရှိသလိုတည်ဆုံးခြင်းဆိုတာလည်းရှိနေပါတယ်။အကောင်းနဲ့အဆိုးဆိုတာလည်းရှိနေပါတယ်။ဘဝနဲ့အခြေအနေဆိုတာလည်းအမြဲတမ်းဆိုးနေတတ်တာမျိုးမဟုတ်ပါဘူး။ကောင်းတဲ့အလှည့်အကျိန်းအခါတွေဆိုတာလည်းရှိနေစမြဲဖြစ်ပါတယ်။မြန်မာနိုင်ငံသားတွေရဲ့ကံကြမ္မာဆိုတာလည်းလူသားတွေကလူသားတွေဖြစ်လို့အကောင်းဆိုးတစ်လှည့်စီရောက်လာမှာဖြစ်ပါတယ်။အခြေခံဖြစ်တဲ့အကျင့်စာရိတ္တစိတ်စေနာတွေကောင်းမွန်ပြီးအရေးချင်းတွေပြည့်ဝကြဖို့ပဲလိုအပ်ပါတယ်။အခုဆိုရင်အခက်ခဲတွေတဖြည်းဖြည်းနည်းလာပြီဖြစ်ပါတယ်။အရင်ကမြန်မာနိုင်ငံကလက်မှတ်ဆိုရင်ဟိုကဟင်ဒီကညင်းနဲ့ခီးသွွားရတဲ့အခါဖြစ်လိရှိတဲ့အတားအဆီးတွေပြောက်လူနီးပါကောင်းမွန်လာပါပြီ။အရှိနဲ့အနောက်ခီးတွေမှာလည်းသွာလန်းတာလို့လာလန်းဖြောင်းတဲ့အခြေအနေများပေါ်ထွန်းလာပြီဖြစ်ပါတယ်။ဒုတန်းကြီးနဲ့ဒုလူမျိုးတွေအတွက်လမ်းပွင့်လာပြီဖြစ်ပါတယ်။မုံတိုင်းဆဲသွားတဲ့ပင်လယ်သမုဒ္ဒရာဟာငြိမ်သက်သားရသလိုမြန်မာနိုင်ငံသားတွေရဲ့ဘဝတွေလည်းတဖြည်းဖြည်းချင်းအဆင်ပြေသားရတိုးတက်အောင်မြင်လမ်းပွင့်လာပြီဖြစ်တဲ့အကြောင်းစံသပြုလိုက်ပါတယ်။ Dharma Pong Turo Gong Du, Senye Kim Piao Chanda Yao Yi, Kusin Nepia, Jamma, Chanda Javazi.
Swanga Balwan, Ninjan Javazi.